မန္တလေးတိုင်းပြည်ဦးလွင်ခရိုင်တွင်ကကြေးရွာတရွာမှာဒေသခံရွာသားတွေနဲ့ရဲတပ်ဖွဲ့ဝင်တွေကြားမှာရုံးရင်ဆန့်ခတ်ဖြစ်ခဲ့ပြီးတနတ်ပစ်ဖောက်မှုတချို့လည်းရှိခဲ့ပါတယ်။ဒီပစ်ခတ်မှုတွေမှာအနည်းဆုံး2ဦးတနတ်ဒဏ်ရာရသွားတယ်လို့လည်းဒေသခံတဦးကပြောပါတယ်။အပြည့်စုံကိုတော့ဆက်သွယ်စုံစမ်းထားတဲ့ထိုင်းအခြေစိုက် VOA သတင်းတောက်မအေးအေးမှာကပြောပြပေးပါမယ်ရှင်
။မန္တလေးတိုင်းစေကူမြို့နယ်ညောင်ဝင်းကြေးရွာကရွာသားတွေဟာလွန်ခဲ့တဲ့နှစ်40ကျော်ကစစ်တပ်ပိုင်မြေဖြစ်သိမ်းယူထားတဲ့မြေတွေကိုပြီးခဲ့တဲ့ဇွန်လကစပြီးပြန်လည်ထွန်ရက်စိုက်ပျိုးကြတာကြောင့်ရွာသား15ဦးဟာတရားစွဲဆိုခံရတာပါဒီရွာသားတွေကိုဩဂုတ်လ14ရက်နေ့မနေ့ပိုင်းမှာပဲညောင်ဝင်းကြေးရွာထဲမှာအာဏာပိုင်တွေကဝင်းရောက်ဖမ်းဆီးဖို့အတွက်ကြိုးစားခဲ့တာကြောင့်ရဲတွေနဲ့ရွာသားတွေကြားတင်းမာမှုတွေဖြစ်ပြီးရုံးရင်းဆန့်ခတ်မှုတွေဖြစ်ပွားခဲ့ပါတယ်ရဲတွေကတောင်သူတွေကိုဖမ်းဆီးဖို့အတွက်ကြိုးစားရင်းတနက်တွေနဲ့ပြစ်ခတ်မှုတွေကြောင့်တောင်သူတဦးထိမှန်သွားခဲ့ကြောင်းရဲတွေဖမ်းဆီးခေါ်ဆောင်သွားတာကိုခံခဲ့ရတဲ့ရွာသားဦးမြင့်ကြီးကပြောပြပါတယ
်ရဲဝင်လာတဲ့ပုံစံက200ကျော်လောက်ဝင်လာပါတယ်လူစုခွဲပြီးဝင်လာတာစထာနာသည်ဒါနဲ့ထောက်ပေါက်ပြီးဝင်ခါနာပါခင်ဗျာကျွန်တော်တို့အရင်တိုင်ကျဖွင့်ထားတဲ့လူတွေပေါ့ဗျာဟိုလိုပြောမယ်ဆိုရင်တော့နောက်ခါနာကျွန်တော်တယောက်တည်းပဲမိသွားတယ်ခင်ဗျာတရွာလုံးအုံကြွသွားတာပါပဲခင်ဗျာတရွာလုံ
း
အုံကြွပြီးတော့သူတို့ကဝိုင်းထားလိုက်တာပါခင်ဗျာကျွန်တော်ကဖမ်းသွားတာနားလေးဆေးုံကြီးမြေပါခင်ဗျာဒါနဲ့နဲ့မှန်တဲ့မျိုးသမီးကတော့ဖမ်းကျင်လူကျန်တော်တဲ့ရိုက်ခိုင်းလာတာ၄၆ယောက်က
သူပြန်လဲလွတ်မြောက်လာတာကတော့ရွာထဲမှာရဲအင်အား30ကျော်ကျန်နေပြီးရွာသားတွေဘက်ကလည်းရဲတွေကိုပြန်လဲပိတ်ဆို့ထားတာကြောင့်လို့လဲဥမြင့်ကြီးကဆိုပါတယ်
။လာဖားတော့ကလက်မနာရဲတခန်းလေးကိုခေါ်တော့ပါတယ်ခင်ဗျာ။ခေါ်တော့ပြီးတော့သူတို့39ယောက်ကိုရွာကပိတ်ညှိထားတဲ့ရဲ
ဟုတ်ကဲ့
39ယောက်ကိုလွတ်ပေးမယ်ဒီဥမြင့်ကြီးကိုလွတ်ပေးရင်အဲ့လိုတောင်းဆိုရတယ်ကျွန်တော်ကိုလွတ်ပေးပါတယ်ခင်ဗျာလာပို့တာပါခင်ဗျာ။ရဲတွေကဘုံကြီးကျောင်းနဲ့ပိတ်မိတာကကျွန်တော်တို့ကြီးရွာကတနက်နဲ့မှန်နဲ့ပြစ်ချက်ရဲကျွန်တော်တို့ရွာကတိုင်တဲ့လူတွေရဲ့
ဟုတ်ကဲ့ဘ
ုန်းကြီးတွေကပြစ်ဆင်းမေးနေတယ်ခင်ဗျာမေးနေတယ်ခင်ဗျာပြေရွာအုပ်ချုပ်ရေးမှုအုပ်ချုပ်ရေးကထွက်ပြေးလို့ဘုန်းကြီးတွေကဝင်ပြီးတော့လူထုကိုထိမ့်ပြီးတော့သူတို့ကိုစစ်ပင်းနေပါတယ်ခင်ဗျာပြင်းပြနေတာပေါ့လမ်းလာပြပြီးတော့ထွက်ပြေးဆိုတော့ဒီကိုလာဖမ်းတာ15ယောက်ကိုလာဖမ်းတာလမ်းလာလေးတွေလိုက်ပြခိုင်းပြီးသူကထွက်ပြေးတာ
ညောင်ဝင်းရွာကတောင်သူတွေပိုင်ဆိုင်တဲ့လယ်မြေတွေကိုလွန်ခဲ့တဲ့နှစ်40ကျော်ကတည်းကမန္တလေးထောက်ပို့တက်111ကသိမ်းယူခဲ့ပြီး Great Wall Company ကိုအငှားပြန်ချခဲ့ကြောင်းလွှတ်တော်ကို2012ခုနှစ်ကတည်းကတင်ပြတောင်းဆိုမှုတွေလုပ်ခဲ့ပေမဲ့ထူးခြားမှုတွေမရှိခဲ့ဘူးလို့လည်းတောင်သူဦးမြင့်ကြီးကဆိုပါတယ
်မန္တလေးထောက်ပို့နဲ့ပို့ဆောင်ရေးတက် 1-to-1 ကသိမ်းတာပါခင်ဗျာသိမ်းတာက42နှစ်ရှိပါပြီခင်ဗျာကျွန်တော်တို့2012ကတည်းကတောင်းဆိုလာတာခင်ဗျာရောက်ပါတယ်ခင်ဗျာလွှတ်တော်လေးကြီးလွတ်တော်ကလည်းဘာမှမလုပ်ရပါဘူးခင်ဗျာဌာနကောင်ဆိုင်ရာအကုန်လုံးလွှတ်ပါတယ်ခင်ဗျာရုပ်သားတာက 1-to-1 လို့လာပြောတာပါခင်ဗျာဂရေရောဥတည်မောင်ကို 1-to-1 ကချပေးတယ်ဗျာ
ပြည်တော်စုလွှတ်တော်မြေယာစုံစမ်းစစ်ဆေးရေးကော်မရှင်တွင်ရမှုဦးသိန်းထွန်းကတော့မြေယာအမှုခင်းနေတဲ့ပတ်သက်လို့တိုင်စာပေါင်း6000ကျော်တဲက400ကျော်ကိုသာအစိုးရဘက်ကဖြည့်ရှင်းပေးခဲ့တာကြောင့်မိုးမကြမီလယ်သမားတွေထွန်းရက်ဆိုင်ပြိုးနိုင်အောင်အမြန်ဆုံးဖြည့်ရှင်းပေးဖို့အတွက်လွှတ်တော်မှာတင်ပြထားတယ်လို့လည်း VOA ကဆက်သွယ်မေးမြန်းစင်မှာပြောပြခဲ့ပါတယ်မြန်မာစစ်တပ်ကတော့သူတို့တင်ထားတဲ့လယ်မြေတချို့ကိုပြန်လည်ဆွတ်လွတ်မှာဖြစ်ကြောင်းပြောဆိုခဲ့ပြီးတချို့မြေတွေကိုတော့ပြန်လည်ပေးအပ်မှာမဟုတ်ကြောင်းကိုလည်းပြောဆိုထားတာပါညောင်ဝင်းရွာရဲ့နောက်ဆုံးအခြေအနေအရကတော့ရဲအင်အား30ကျော်ကိုရွာကတန်ငါတွေကတောင်သူတွေဘက်ကနစ်နာမှုတွေအတွက်ခေါ်ယူညှိနှိုင်းခဲ့ပြီးတဲ့နောက်ပြန်လည်လွတ်ပေးခဲ့တယ်လို့ရွာပတ်လည်တလျှောက်တက်ဆွဲထားတဲ့ရဲကင်းများလည်းပြန်လည်ဆုတ်ခွာသွားပြီဖြစ်ပါတယ်ရှင်